This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 60 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာန Radio NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ95မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြည်စင်ကြပါစို့။အခုချိန်တော့စပြီ။ Radio NUG Season 2ဓာတ်ရိုက်အတံလွတ်ပြီ။
ရေဒီယိုအန်ယူဂျီသောတာရှင်ပေါင်းနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝပြီးစစ်အာဏာရှင်ဖီးတို့ကနေကင်ဝေးပြီးကိုယ်စိတ်နှပြချမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယိုအန်ယူဂျီဝိုင်းတော်သားတွေကဆုတောင်းမေတ္တာပို့သပေးလိုက်ရပါတယ်ရှင်။မင်္ဂလာမနက်ခင်းပါရှင်။ဒီကနေ့2025ခုနှစ်ဖေဖော်ဝါရီလ29ရက်နေ့မနက်ခင်းရေဒီယိုအန်ယူဂျီအစီအစဉ်လေးကိုစတင်ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်။အခုပထမဆုံးအနေနဲ့ရေဒီယိုအန်ယူဂျီစီးရီးသတင်းကောက်နှုတ်ချက်ကိုຫນွေဦးနိုင်ကဖတ်ကြားပေးတော့မှာဖြစ်ပါတယ်ရှင်
။မင်္ဂလာပါခင်ဗျာ။အခုချိန်ကစပြီး2025ခုနှစ်ဖေဖော်ဝါရီလ29ရက်နေ့မနက်ပိုင်းရေဒီယိုအန်ယူဂျီစီးရီးသတင်းများကိုတင်ပြပေးပါတော့မယ်။ကျွန်တော်ကတော့ຫນွေဦးနိုင်ပါ။အခုပထမဆုံးတော့အနေနဲ့ရေဦးမြို့နယ်အနောက်ချမ်းကမင်္ဂလာပွဲပြုလုပ်နေတဲ့ဖေရကုန်းကိုစစ်ကောင်စီဘုံကျဲတိုက်ခိုက်တဲ့တဲ့တင်ကိုတင်ပြပေးပါမယ်။စကိုင်းတိုင်းရေဦးမြို့နယ်အနောက်ချမ်းကမဲဦးကြီးွာကိုစစ်ကောင်စီကပေါင်တရာဘုံနှလုံးကျဲချတိုက်ခိုက်ခဲ့တယ်လို့ People's Different Commerce ကတင်ထုတ်ပြန်ထားပါတယ်။ဖေဖော်ဝါရီလ26ရက်နေ့နေ့လယ်7နာရီ3မိနစ်မှာမဲဦးရွာမြောက်ဘက်ကမင်္ဂလာပွဲပြုလုပ်နေတဲ့ဖောင်တော်ဦးဖျားဝန်းကိုမိတီလာရှန်တဲတက် MiG-29 Jet Fighter တစ်စီးဖြင့်ဘုံကျဲတိုက်ခိုက်ခဲ့တာလို့ဆိုပါတယ်။လေကြောင်းတိုက်ခိုက်မှုအတွင်ဖျားပေးကရေကန်လေးကိုကြားရောက်ပေါက်ကွဲခဲ့ပြီးတော့ဖောင်တော်ဦးဖျားနဲ့အုတ်တိုင်းကိုလက်နက်ကြီးအစများထိမှန်ပျက်စီးခဲ့ပြီးတော့လူထိခိုက်မှုတော့မရှိခဲ့ဘူးလို့သိရပါတယ်။စစ်ကောင်စီတပ်ကမင်္ဂလာပွဲအလှူပွဲနဲ့လူစုလူဝေးပွဲများကိုလေကြောင်းတိုက်ခိုက်မှုများဇက်တိုက်ပြုလုပ်နေတာကြောင့်တော်လိုင်းရင်အားစုများနဲ့မိဘပြည်သူများအနေဖြင့်လူစုလူဝေးပွဲများကိုအကြေတဝင့်မပြုလုပ်ကြဖို့တတိပေးထားပါတယ်ခင်ဗျာ။ဆလဘီစစ်ကောင်စီရဲ့လက်နက်ကြီးလေကြောင်းနဲ့ဝင်ရောက်စီးနင်းတိုက်ခိုက်မှုကြောင့်ချောင်းဦးမြို့နယ်မှာပကဖရဲဘော်တအူးအပါအဝင်6ဦးထပ်မံတည်ဆုံတဲ့တဲ့တင်ကိုတင်ပြပေးပါမယ်။စကိုင်းတိုင်းချောင်းဦးမြို့နယ်နှွေခွေကျေးရွာနဲ့ချောင်းမကျေးရွာကိုစစ်ကောင်စီကလေကြောင်းလက်နက်ကြီးများဖြင့်ပစ်ခတ်တိုက်ခိုက်ကာမြေပြင်မှစစ်ကြောင်းထိုးစီးနင်းတိုက်ခိုက်ခဲ့တာကြောင့်ပကဖရဲဘော်တအူးအပါအဝင်6ဦးထပ်မံတည်ဆုံခဲ့တယ်လို့သိရပါတယ်။ဖေဖော်ဝါရီလ25ရက်နေ့နေ့လယ်12နာရီကမှာအနောက်မြောက်တိုင်းစစ်ဌာနချုပ်နဲ့မြပလဲဂိတ်တို့မှစစ်သားများပူးပေါင်းကာစစ်ကြောင်းထိုးလာပြီးတော့ Jet Fighter တစ်စီးစက်တက်၄ထိ၂စီးဖြင့်ဘုံကျဲတိုက်ခိုက်ခဲ့တယ်လို့လက်နက်ကြီးများဖြင့်လည်းပစ်ခတ်ခဲ့တယ်လို့ဆိုပါတယ်။ Jet Fighter ဖြင့်ဘုံကျဲတိုက်ခိုက်မှုအတွင်ပြည်သူ6ဦးထပ်မံတည်ဆုံထားပြီးတော့စက်တက်၄ထိနဲ့လက်နက်ကြီးပစ်ခတ်တိုက်ခိုက်မှုများအတွင်ထိခိုက်သေးဆုံးတာတွေလည်းရှိတဲ့အပြင်ကနဦးရထားတဲ့တရင်အရာချောင်းဦးပကဖတိုက်ခိုက်ရေးတပ်ခွဲမှရဲဘော်တို့အပါအဝင်6ဦးထက်မနည်းတည်ဆုံထားတယ်လို့သိရပါတယ်။ Jet Fighter နဲ့ဘုံကျဲတိုက်ခိုက်မှုအတွင်းရွာအလေတဲ့ကိုကြာရောက်ခဲ့တာကြောင့်တည်ဆုံမှုများခဲ့ပြီးတော့ကယ်ဆယ်ရေးလုပ်နေတဲ့အချိန်မှာစက်တက်လီထိများဖြင့်ဘုံထက်ချခဲ့တယ်လို့လက်နက်ကြီးများဖြင့်လည်းပစ်ခတ်ခဲ့တာကြောင့်ထိခိုက်တည်ဆုံတာတွေလည်းရှိခဲ့တယ်လို့ဆိုပါတယ်။စစ်ကောင်စီတပ်ကဝင်ရောက်စီးနင်းခဲ့တဲ့နှွဲခွေကျေးရွာနဲ့ချောင်းမကျေးရွာတို့ဟာချောင်းဦးမြို့နဲ့တမိုင်ကန်းသာကွာဝေးပြီးတော့အင်ဂျီ100-400ခန့်ရှိကြတဲ့ကျေးရွာတွေဖြစ်တယ်လို့သိရပါတယ်။ထို့နည်းညနေပိုင်းမှာပဲစစ်ကောင်စီစစ်ကြောင်းကပြန်လည်ဆုတ်ခွာသွားခဲ့ပြီးတော့ညပိုင်းအထိမြပလဲခိတ်ကနေလက်နက်ကြီးများဖြင့်ဆက်လက်ပစ်ခတ်နေတာကြောင့်ဒေသခံပြည်သူတွေဘေးလွတ်ရာမှာတိမ်းရှောင်နေရဆဲဖြစ်တယ်လို့သိရပါတယ်ခင်ဗျာ။ဆလဘီကျောင်းတိုင်းမှာဝါအမျိုးသားစာပေအပြင်တိုင်းသားလူမျိုးစုအလိုက်သက်ဆိုင်ရာစာပေများကိုတင် जा နိုင်ပြီးတော့မူလာတန်းအဆင့်အတန်းပညာမပြီးဆုံးသေးတဲ့ကလေးတငယ်တွေကိုစစ်သားစုဆောင်ခွင့်မရှိဟု UWSC ဆိုတဲ့သတင်းကိုတင်ပြပေးပါမယ်။ ဝါဘီသွေးစည်းညီညွတ်ရေးတက်မတော် UWSC ထိန်းချုပ်နေမြေအတွင်းမှာရှိတဲ့စာသင်ကျောင်းတွေမှာဝါအမျိုးသားစာပေအပြင်ဒိုင်းသားလူမျိုးစုအလိုက်၎င်းတို့ရဲ့စာပေတွေကိုသင်ကြားနိုင်ပြီးတော့မူလာတန်းအဆင့်အတန်းပညာမပြီးဆုံးသေးတဲ့ကလေးသူငယ်တွေကိုစစ်သားကောက်ခံခွင့်မရှိဘူးလို့ဝါဘီသွေးစည်းညီညွတ်ရေးပါတီနိုင်ငံရေးဌာနပညာရေးကော်မတီရုံးမှတာဝန်ရှိသူတို့ကဝါလူငယ်အတန်းကိုရက်ကိုပြောဆိုကြောင်းသိရပါတယ်အဆိုပါပြဋ္ဌာန်းချက်ကို2024ခုနှစ်ဘဟုနှစ်ချုပ်အစည်းအဝေးအပြီးမှာချောက်မဲ့နိုင်ခဲ့တဲ့အပြင်2025အတွင်းရှေ့ဆက်လှုပ်ဆောင်မဲ့ရှေ့ဆက်လုပ်ငန်းတွေပညာရေးကဏ္ဍနဲ့အတူအချက်၈ချက်ပါလုပ်ငန်းစဉ်တွေကိုချောက်မဲ့နိုင်ခဲ့တယ်လို့၎င်းကဆိုပါတယ်ပညာရေးကဏ္ဍတဲ့စာမတက်မြောက်သူဥယျာဉ်လျှော့ချရေးကျောင်းနေအရွယ်ကလေးတိုင်းပညာသင်ကြားနိုင်ရေးအတွက်ကျေးရွာအုပ်စုအဆင့်တိုင်းမှာမူလာတန်းကျောင်းတစ်ကျောင်းဖွင့်လှစ်ရေးမြို့နယ်နဲ့တမဟာအသီးသီးမှာမူလာတန်းလွန်ကျောင်းတစ်ကျောင်းဖွင့်လှစ်ရေးခရိုင်နဲ့အထူးမြို့နယ်များမှာအလေတန်းနဲ့အထက်တန်းကျောင်းများဖွင့်လှစ်ရေးကြိုးပမ်းကြရန်မြန်မာစာဝါစာနဲ့တရုတ်စာကိုမဖြစ်မနေသင်ကြားရန်လိုအပ်ပြီးတော့တခြားဘာသာများလည်းသင်ကြားနိုင်မြန်မာစာသင်ယူကိုမြန်မာအစိုးရထုတ်ဖတ်စာအုပ်သုံးရန်ဝါစာကိုဝါပြည်နယ်ပညာရေးဌာနဝါစာပေသူတေသနာဌာနကွဲထုတ်သင်ယူသုံးရန်တရုတ်စာအလေတန်းအဆင့်နဲ့အောက်ကိုဝါပြည်နယ်ပညာရေးကော်မတီထုတ်ဖတ်စာကိုအသုံးပြုပြီးတော့အလေတန်းနဲ့အထက်တန်းကျောင်းများအနေဖြင့်တရုတ်ပြည်ထုတ်ဖတ်စာအုပ်ကိုအသုံးပြုရန်စတဲ့အချက်တွေပါဝင်တယ်လို့သိရပါတယ်ဝါပြည်မှာကတိုင်းသားမျိုးနွယ်အလုံး18မျိုးရှိပြီးတော့သက်ဆိုင်ရာတိုင်းသားအသီးသီးကစာပေတွေနဲ့ကဘာသုံးဖြစ်တဲ့အင်္ဂလိပ်စာတွေကိုလည်းတီးတဲ့သင်ကျင်ရင်သင်ကြားနိုင်တယ်လို့သိရပါတယ်။ဒါအပြင်ဝါပြည်အတွင်းပုဂ္ဂလိကကျောင်းအပြင်သင်တန်းကျောင်းဖွင့်ခြင်းနဲ့မြည်သူမဆူတရားဝင်လိုင်စင်လျှောက်ရမှာဖြစ်ပြီးတော့ချမှတ်ထားတဲ့စည်းကမ်းချက်တွေလိုက်နာနိုင်ရင်ပညာရေးကိုလွတ်လပ်စွာလုပ်ကိုင်နိုင်တယ်လို့ဆိုထားပါတယ်ခင်ဗျာ။ဆလဘီနိုင်ရေကန်လေချောင်းရံကာကွယ်ရေးတပ်ကာကင်းစခန်းများမှတပ်စခန်းဆွန့်ခွာထွက်ပြေးလာတဲ့စစ်ကောင်စီတပ်ဖွဲ့ဝင်များကိုအရှင်ဖမ်းဆီးရမိတဲ့တဲ့တင်ကိုတင်ပြပေးပါမယ်။မကွေးတိုင်းငပေးမြို့နယ်မှာရှိတဲ့အကြမ်းဖက်စစ်ကောင်စီရဲ့နိုင်ရေကန်လေချောင်းရံကာကွယ်ရေးတပ်ကာကင်းစခန်းများမှတပ်စခန်းဆွန့်ခွာထွက်ပြေးလာကြတဲ့စစ်ကောင်စီတပ်ဖွဲ့ဝင်များကိုအရှင်ဖမ်းဆီးရမိခဲ့ကြောင်းချင်းကာကွယ်ရေးတပ်အရှူ CDF အရှူမှတဲ့တင်ထုတ်ပြန်ထားပါတယ်။အာရခတပ်တော်မှနိုင်ရေကန်လေချောင်းရံကာကွယ်ရေးတပ်တီးရှိရာတောင်ကုန်းအားထိုးစစ်ဆင်တိုက်ခိုက်နေစဉ်အတွင်းကာကင်းစခန်းများမှထွက်ပြေးလာတဲ့စစ်ကောင်စီတပ်ဖွဲ့ဝင်များကိုချင်းကာကွယ်ရေးတပ်အရှူမှ2025ခုနှစ်ဖေဖော်ဝါရီလ24ရက်နေ့ကစတင်ပြီးတော့နေမြေရှင်းလင်းဖမ်းဆီးလျက်ရှိရာဖေဖော်ဝါရီလ26ရက်နေ့အထိ3ရက်အတွင်းနေရီကန်ဆက်သွယ်ရေးတာဝါတိုင်ရဲ့မြောက်ဘက်မီတာ2000ခန်းအကွာတော်တွင်နေရာအသီးသီးမှာစစ်ကောင်စီတပ်သား23ဦးအားလက်နက်ခဲယမ်းများနဲ့အတူဖမ်းဆီးရမိခဲ့တယ်လို့ဖော်ပြထားပါတယ်ME1 73လက် ME2 တလက် ME3 3လက် ME11 2လက် ME5 တလက်စုစုပေါင်းလက်နက်ငယ်အလက်20လက်ပစ်မိုင်း18လုံး EYD 12လုံး G 4000ကျော်နဲ့အခြားစစ်အသုံးဆောင်ပစ္စည်းများလည်းသိမ်းဆည်းရမိခဲ့တယ်လို့သိရပါတယ်။နေရီကန်ဒေသအနီးတစ်ဝိုက်အတွင်းတောင်ဝန်ထမ်းဆောင်နေတဲ့စစ်ကောင်စီတပ်ဖွဲ့ဝင်များအနေဖြင့်တော်လှန်ရေးတပ်ဖွဲ့များနဲ့ချိတ်ဆက်ဆက်သွယ်ပြီးတော့အမြန်ဆုံးအလင်းဝင်ပူးပေါင်းကြပါရန် CDF အရှူမှတိုက်တွန်းထားပါတယ်ခင်ဗျာ။ဆလဘီကြောက်တကားမျိုးနဲ့ရထားတန်လန်းပေါ်မှာရှိတဲ့စစ်ကောင်စီလမ်းကင်းစခန်းများကိုတပြိုင်တည်းတိုက်ခိုက်တဲ့တဲ့တင်ကိုတင်ပြပေးပါမယ်။ပဲခူးတိုင်းကြောက်တကားမျိုးနယ်ကရထားတန်လန်းပေါ်ကတတားအမှတ်145 146 148နဲ့149ရှိစစ်ကောင်စီတန်လန်းကင်းစခန်းများကိုတပြိုင်တည်းတိုက်ခိုက်ခဲ့တယ်လို့ပဲခူးခရံအမှတ်1တရင်ကတတင်းထုတ်ပြန်ထားပါတယ်။ဖေဖော်ဝါရီလ25ရက်နေ့ည10နာရီအချိန်မှာကရင်အမျိုးသားလွတ်မြောက်ရေးတပ်မတော် KNLA တပ်ရင်းပဲခူးခရံအမှတ်1တပ်ရင်း P23702 နဲ့ Spring Warriors Column တပ်ရင်းများကတပြိုင်နက်တိုက်ခိုက်ခဲ့တာလို့ဆိုပါတယ်။အဆိုပါတိုက်ခိုက်မှုအတွင်းစစ်ကောင်စီတပ်သား3ဦးသေဆုံးခဲ့ကာ MG ပေါက်2ပေါက်နဲ့ G အတောက်20တို့ကိုသိမ်းဆီးရရှိခဲ့တယ်လို့သိရပါတယ်။တိုက်ပွဲအတွင်း P23702 တပ်ရင်းမှရဲဘော်တအုပ်မြင့်မြတ်စွာအသက်ပေးလှူခဲ့ရပြီးတော့ဂိတ်ကင်းစခန်းများကိုမီးရှို့ဖျက်ဆီးနိုင်ခဲ့တယ်လို့ဖော်ပြထားပါတယ်။ဒါအပြင်ည10:15မိနစ်ခန့်မှာလေပိန်းစလုတ်အခြေဆိုင်စစ်ကောင်စီခလာရ264တပ်ရင်းကို KNLA တပ်ရင်း9နဲ့မဟာမိတ်ပူးပေါင်းအဖွဲ့များကရှော့တိုက်တုံး3လုံးဖြင့်ပစ်ခတ်တိုက်ခိုက်ခဲ့သေးတယ်လို့သိရပါတယ်ခင်ဗျာ။ဆလဘီပေါင်းမြူနယ်ကပ္ပစ24လင်းယုံဂိတ်အနောက်ဘက်မှာမိုင်းလာရှင်တဲ့စစ်သားတအူးတေဆုံးပြီးတော့3ဦးတန်ရာရတဲ့တရင်ကိုတင်ပြပေးပါမယ်။ဖေဖော်ဝါရီလ25ရက်နေ့မနက်9နာရီခန့်မှာမကွေးတိုင်းပေါင်းမြူနယ်ကပ္ပစ24လင်းယုံဂိတ်အနောက်ဘက်ခွေးဦးတောင်လမ်းပေါ်မှာကြန့်ရှိတဲ့မိုင်းကိုလာရောက်ရှင်းလင်းတဲ့စစ်ကောင်စီတပ်သားတက်လွင်ဦးတစားစီဖြစ်ပြီးတော့ တည်ဆုံးခဲ့ကအောင်တန်းဝီကျော်စွာမင်းနဲ့အမိမတိစစ်သားတဦးတို့မှဒဏ်ရာရရှိခဲ့ကြောင်းစိတ်ဖြူတကူတော်ကြားစိုးမှသတင်းထုတ်ပြန်ထားပါသည်။အဆိုပါမိုင်းထောင်တိုက်ခိုက်မှုကိုစိတ်ဖြူတကူတော်ကြားစိုးနဲ့ပေါက်ပကဖစုံတစ်တို့ပူးပေါင်းတိုက်ခိုက်ခဲ့တယ်လို့သိရပါပါတယ်ခင်ဗျာ။ဆလဘီပြည်내ပေါက်ခေါင်းအဆက်ကျူဝကျေးရွာမှာပြူကောင်းဆောင်ဦးဆောင်တဲ့လောင်ကစားဝိုင်းကိုဝင်းရောက်ဖမ်းဆီးတဲ့တရင်ကိုတင်ပြပေးပါမယ်။ပဲခူးတိုင်းပြည်ခရိုင်ပြည်မျိုးနယ်နဲ့ပေါက်ခေါင်းမျိုးနယ်အဆက်ကကျူဝကျေးရွာမှာပြူကောင်းဆောင်ဦးဆောင်တဲ့လောင်ကစားဝိုင်းကိုဝင်းရောက်ဖမ်းဆီးခဲ့တယ်လို့ပြည်ခရိုင်3632တရင်ပြည် P23602 ကထုတ်ပြန်ထားပါတယ်။ဖေဖော်ဝါရီလ24ရက်နေ့မွန်းလွဲ2နာရီခွဲမှာဝတ်တီကန်တိုက်နယ်ကစစ်ကောင်စီအမာခံပြူကောင်းဆောင်ဇေယျဦးနဲ့စီစုံကုန်းရွာကပြူကောင်းဆောင်ငထွန်းရဲ့တူထူးကိုဆိုသူဦးဆောင်နဲ့လောင်ကစားဝိုင်းကိုဝင်းရောက်ဖမ်းဆီးခဲ့တာလို့ဆိုပါတယ်။ဖမ်းဆီးရမှာလောင်ကစားဝိုင်းပြုတ်လုံနေတဲ့ဒိုင်းတချို့နဲ့လောင်ကစားဝိုင်းမှာပါဝင်နေတဲ့ပြည်သူတချို့ကိုငွေသား9သိန်းလောင်ကစားရမှာအသုံးပြုတဲ့ဆက်ဆက်ပစ္စည်းများနဲ့အတူဖမ်းဆီးရမိခဲ့တယ်လို့သိရပါတယ်။လောင်ကစားဒိုင်းနဲ့ပြည်သူများကိုတရင်ရဲဘော်များကကောင်းမွန်စွာပြောဆိုဆုံးမပြီးနောက်နောက်ယခုလိုလောင်ကစားဝိုင်းများမှာပါဝင်ခြင်းမပြုချဖို့မှာကြားခဲ့ကပြန်လည်လွတ်ပြေးခဲ့တယ်လို့ဆိုပါတယ်။စစ်ကောင်စီနဲ့၎င်းတို့တောက်တိုင်များကပြည်သူများအားတော်လှန်ရေးမှာစိတ်ပါဝင်စားထောက်ခံအားပေးမှုညွန်နေလာစေရန်နဲ့၎င်းတို့ရဲ့စေအုပ်ချုပ်ရေးအောက်မှာအပျော်ပါများဖြင့်မွေးလျော်နေစေရန်ရွေပြုတ်လုတဲ့အဆိုပါတရားမဝင်လောင်ကစားဝိုင်းများကိုပြည်သူလူထုအနေဖြင့်လုံးဝမပါဝင်ချဖို့တိုက်တွန်းထားပါတယ်ခင်ဗျာ။ဆလဘီကံဘလူပအာဖခေါင်းဆောင်ဦးမဲခေါင်ကိုတဆေမှာဖမ်းဆီးရမိတဲ့တဲ့တင်ကိုတင်ပြပေးပါမယ်။အရမပြုချင်မှုနဲ့တန်တရားရှိသူကံဘလူပအာဖခေါင်းဆောင်ဦးမဲခေါင်ကိုတဆေမှာဖမ်းဆီးရမိထားကြောင်းတရင်ရရှိပါရယ်။ဖေဖော်ဝါရီလ26ရက်နေ့မြေပြင်အခြေအနေကိုမေးမြန်းချက်အရတော်လန်ရေးအင်အားစုဖက်ချမ်းမှတအူးကပြောကြားရမှာဖမ်းမိထားတာတော့ဟုတ်ပါတယ်လို့ဆိုပါရယ်။ဦးမဲခေါင်ခေါ်ဦးမြင့်စောဦးဟာစကိုင်းတိုင်းကံဘလူမြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ခေါင်းဆောင်တာဝန်ယူခဲ့သူဖြစ်ပြီးတော့၎င်းတာဝန်ယူစဉ်ကာလအတွင်း NAMCDM အမျိုးသမီးတအုပ်ကိုအထမပြုချင်ခဲ့တယ်လို့ NUG ပြည်ထောင်စုဝန်ကြီးဌာနထံ2025ခုနှစ်ဖေဖော်ဝါရီလအတွင်းစာပေးပို့တိုင်ကြားခံထားရသူတအုပ်ဖြစ်ပါတယ်။၎င်းအားလက်ရှိမှာအချုပ်မှာထိန်းသိမ်းထားပြီးတော့အမှုမှန်ပေါ်ပေါက်ရေးအတွက်ဘူပေါင်းဆောင်ရွက်ရေးဆိုင်ရာကိစ္စရပ်များကိုတရားဥပဒေနဲ့အညီစစ်ဆေးမှုများဆက်လက်လှုပ်ဆောင်သွားမှာဖြစ်တယ်လို့သိရပါတယ်ခင်ဗျာ။ဆလဘီဂျေယန်စစ်ဆောင်စခန်းမှာကလေးသုံးဦးကိုပြန်ပေးဆွဲတက်ဖြတ်ခဲ့တဲ့တရားခဏ်ဟုယူဆရသူအမျိုးသားနှစ်ဦးကို KIO ဖမ်းဆီးရမိတဲ့တဲ့တင်ကိုတင်ပြပေးပါမယ်။ကချင်ပြည်နယ်လိုင်စာမြို့ဂျေယန်စစ်ဆောင်စခန်းမှာကလေးငယ်သုံးဦးကိုပြန်ပေးဆွဲတက်ဖြတ်ခဲ့တဲ့တရားခဏ်လို့ယူဆရသူအမျိုးသားနှစ်ဦးကိုဖမ်းဆီးရမိထားပြီးတော့ကချင်လူမျိုးရေးအဖွဲ့ KIO ကစစ်ဆေးမေးမြန်းနေတယ်လို့သိရပါတယ်။ဖန်စီတက်ဖြတ်ခံခဲ့ရတဲ့ကလေးငယ်သုံးဦးဟာအသက်10နှစ်အရွယ်မက်ဖောင်ရော်ဆွတ်ဆိုင်အိမ်မနန်းစိန်ဂျီဆန်မိုင်နဲ့မက်လက်တော်ရွယ်ဆိုင်တို့ဖြစ်ကြပြီးတော့လိုင်စာမျိုးနဲ့15မိုင်ခန့်အကွာအလောပွံအနီးတစ်ဝိုက်မှာပြန်တွေးခဲ့ရတာဖြစ်တယ်လို့ဆိုပါတယ်။အဆိုပါကလေးငယ်သုံးဦးဟာဖေဖော်ဝါရီလ22ရက်နေ့ကဂျေယန်စစ်ဆောင်စခန်းမှာမန်ဆိုင်ရန်ကိုတွားရလမ်းမှာပျောက်ဆုံးသွားခဲ့တာဖြစ်ပြီးတော့မတိဆုံးမိမှာတိုးရင်းမှာလက်ပြန်ကျိုးတုတ်ထားတဲ့ကလေးငယ်တွေရဲ့ပုံကိုမိဘတွေကလက်ခံရရှိခဲ့တယ်လို့သိရပါတယ်။တိဆုံးသွားတဲ့ကလေးငယ်တယောက်ရဲ့ရုပ်အလောင်းကိုတစ်ပင်ပေါ်မှာကျိုးနဲ့ဆွဲချတက်ထားပြီးတော့ကြံကလေးနှစ်ယောက်ကိုတော့ကြောက်တုံးကိုကျိုးနဲ့ချီပြီးရေထဲမှာနှစ်သက်ထားတာကိုတွေ့ရတယ်လို့ဆိုပါတယ်။ကလေးသုံးဦးကိုပြန်ပြီးဆွဲတက်ဖြတ်ခဲ့တဲ့တရားခဏ်လူယူဆရသူဦးအောင်ဆောင်ဒွေအောင်အသက်25ကိုKIA ကဖမ်းဆီးရမိခဲ့ပြီးတော့အတူကျူးလွန်ခဲ့တယ်လို့ယူဆရသူတဦးကလည်းဖမ်းဆီးစစ်ဆေးနေတယ်လို့သိရပါတယ်။တပ်ဖြတ်ခံရတဲ့ကလေးငယ်3ဦးရဲ့ရုပ်အလောင်းတွေကိုတော့ဖေဖော်ဝါရီလ26ရက်နေ့မှာစုတောင်းကာတင်းကြိုလိုက်ပြီးဖြစ်တယ်လို့သိရပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့စီးရီးသတင်းတွေကိုတော့ Radio NUG သတင်းတောက်မင်းစစ်သွေးနဲ့ခါရှဲတိုကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
။လေကြောင်းအသုံးပြုတိုက်ခိုက်မှုများအတွက်သတိပြုရန်ချက်များမြေပြင်စစ်စင်ရေးတွင်အင်အားချိနဲ့နေသည့်အကြံပတ်စစ်တပ်သည်လေကြောင်းတိုက်ခိုက်မှုဒရုန်းဖြင့်ဘုံကျဲတိုက်ခိုက်ခြင်းနှင့်စစ်တပ်လေဒီများအသုံးပြုတိုက်ခိုက်ခြင်းစသည်လေကြောင်းအသုံးပြုတိုက်ခိုက်ခြင်းများကိုကြေကြေပြန့်ပြန့်အသုံးပြုလာပါသည်။တစ်ဆယ်နှစ်ခွန်စစ်စင်ရေးဒုတိယလှိုင်းတွင်လေကြောင်းတိုက်ခိုက်မှုအစဉ်ကန်စားအရအကြံပတ်စစ်တပ်သည်လေရင်ခွင်20ခုကိုအဓိကအသုံးပြုပြီးလေကြောင်းတိုက်ခိုက်မှုများကိုပြုလုပ်လျက်ရှိသည်။ရင်းတို့အနက်တရအူးလေတပ်ဆွဲမိထီလာဒီတပ်စခန်းမကွေးလီဒါစခန်းနဲ့နေပြီးတော့အီလာလီဒါစခန်းတို့ကိုအများဆုံးအသုံးပြုတိုက်ခိုက်ကြောင်းတွေ့ရသည်။အရသာများနေထိုင်ကြသည့်ခြေရွာများ၊လူနေအိမ်များ၊စစ်ရှောင်စခန်းများ၊ စာသင်ကျောင်းများနှင့်ဆေးရုံများကိုပိတ်မှတ်ထားတိုက်ခိုက်လျက်ရှိသည်လေကျောင်းပစ်ကူခြင်းကိုမနက်နှင့်နေ့လယ်ပိုင်းတွင်အများဆုံးလှုပ်ဆောင်ပြီးအရက်သားပိတ်မှတ်များကိုမူညတစ်ကောင်နှင့်မနက်ဝီလီဝီလင်းအချိန်များတွင်တိုက်ခိုက်လျက်ရှိသည်လေကျောင်းမှတိုက်ခိုက်ချက်သည်ကုန်ကြစည်များသည့်အတွက်အကြမ်းဖက်စစ်တပ်သည်ကုန်ကြစည်တပ်သားစီနိုင်မည်ဒရုန်းဖြင့်ပုံကျဲခြင်းနှင့်စစ်တပ်လေတီးဖြင့်တိုက်ခိုက်ခြင်းတို့ကိုလည်းတိုးချဲ့လှုပ်ဆောင်လာသည်ယင်းကဲ့သို့တိုက်ခိုက်မှုများကိုမန္တလေးစကိုင်းနှင့်မကွေးတိုင်းတို့တွင်အထူးကြုံတွေ့နေရသည်လေကျောင်းမှတိုက်ခတ်ခြင်းကြောင့်အရသားများထိခိုက်ဒဏ်ရာရခြင်းမှကာကွယ်နိုင်ရန်ချက်များကိုသတိပြုလိုက်နာသင့်ပါသည်ကြိုတင်ထောက်လန့်ခြင်းမိမိဒေသတွင်စစ်ရေးသတင်းများနှင့်လေကျောင်းပြန်သန်းမှုခြေနေများကိုစောင့်ကြည့်သတင်းထောက်လန့်မှလူအများစုစည်းနေကြရသည့်စစ်ရှောင်စခန်းများနှင့်စာသင်ကျောင်းများဆေးရုံများအခမ်းအနားနှင့်ပွဲလမ်းစပင်များအတွက်လုံခြုံရေးကင်းတောက်ဖွဲ့များဖွဲ့စည်းဆောင်ရွက်ပါစစ်တပ်ဘက်မှကင်းတောက်ဒရုန်းများပြန်တန်းထောင်လန်းခြင်းများတွေ့ရပါကလေကျောင်းတိုက်ခိုက်လာနိုင်သည်ကိုသတိပြုပါကြိုတင်သတိပေးခြင်းလေကျောင်းပြန်တန်းမှုသတင်းများကိုဖြန့်ဝေပေးနေသည့် Telegram Channel များကသတင်းကြယူပြီးမိမိဒေသကိုဥတီပြန်တန်းလာပါကကြိုတင်သတိပေးအချက်ပြစနစ်များအသုံးပြု၍ဒေသခံပြည်သူလူထုကိုသတိပေးပါတိုက်လေများပြင်ထောက်ဖို့လေရင်များနှင့်ရဟတ်ရင်များကိုပါအသုံးပြုတိုက်ခိုက်နိုင်သည်ကိုသတိပြုပါဒေသတွင်းစစ်ရေးလှုပ်ရှားမှုများရှိသည့်နှင့်အရသားများကိုကြိုတင်နေရာရွှေ့ပြောင်းရန်သတိပေးနှိုးဆော်ပါဒေသခံပြည်သူများကပူးပေါင်းဆောင်ရွက်ပါကြိုတင်ရှောင်ရှားခြင်းတိုက်လေရင်ပြန်တန်းခြင်းဒရုန်းနှင့်စက်တက်လေတီးပြန်တန်းမှုများကိုအသံကြားနိုင်ပြီးနေအချိန်တွင်မြင်နိုင်သည့်အတွက်အသံကြားရသည့်နေ့တစ်ပိုင်းနက်ပုံအောင်ရန်နေရာများကိုချက်ချင်းရှောင်ရှားပါကွင်းပြင်များနှင့်အကာအကွယ်မရှိသည့်နေရာများကိုရှောင်ရှားပါအဆောက်အုံပြင်ပတွင်ဖြစ်ပါကအနိုင်ပိုင်းနေရာများသဘာဝအရန်အတားများကိုအကာအကွယ်ရယူပါအများပြည်သူပူးပေါင်းဆောင်ရွက်ခြင်းလေရင်ကွင်းများလေဒါစခန်းများကလေရင်ကြံတက်မှုစက်တက်လေဒီပြန်သန်းမှုခြေနေများကိုမြင်တွေ့ရသူများကသက်ဆိုင်ရာဖွဲ့စည်းများသို့ချိတ်ဆက်သတင်းပေးပို့ခြင်းများပြုလုပ်၍လူအသက်များကိုကယ်တင်ပါတတိပြုရန်အချက်များစစ်ဘက်သုံးစက်တက်လေဒီများသည်တာမန်စက်တက်လေဒီများထက်ပြန်သန်းချိန်ပိုကြာမြင့်ပြီးအကွာအဝေးပုံမှုပြန်သန်းနိုင်သည့်အတွက်စက်တက်လေဒီများပြန်တက်လာနိုင်သည့်အခြေစိုက်နေရာများကွင်းများ၏အကွာအဝေးကိုဒေသခံအဖွဲ့အစည်းများကကြိုတင်တွက်ဆထားပါအဆိုပါအန္တရာယ်ရှိသည့်အကွာအဝေးတွင်နေထိုင်ကြသောဒေသခံပြည်သူများကိုစစ်ရေးအခြေအနေများအားနိုးကြားသတိရှိစေရန်ကြိုတင်သတိပေးခြင်းကြိုတင်ကာကွယ်နိုင်ရန်ပုံခုစရာနေရာများပြင်ဆင်ထားခြင်းနှင့်အသိပညာပေးဇက်တိုက်လေ့ကျင့်ခြင်းတို့ကိုဆောင်ရွက်ပေးရပါမည်စစ်ဘက်သုံးစက်တက်လေဒီများသည်ဖြန်းပြအားဖြင့်မိုင်60မှမိုင်180ခန့်အထိပြန်တန်းနိုင်ပြီးပြန်တန်းချိန်ဟာ2နာရီမှ6နာရီခန့်အထိကြာမြင့်ပါတယ်။တနာရီလ25မိုင်မှ45မိုင်ခန့်အထိပြန်တန်းနိုင်ပြီးဆက်အင်ဂျင်အားလောင်းစာစီဝင်ဆက်မှုလေးတိုင်နှုန်းပြန်တန်းသည့်အမြင့်နှင့်အမြန်နှုန်းသယ်ဆောင်သည့်အလေးချိန်စသည်တို့အပေါ်မူတည်ကကွဲပြားနိုင်ပါတယ်ခင်ဗျာ
။စီးရီးသတင်းတွေကိုနားဆင်လို့ပြီးမှာတော့ပြည်တွင်းသတင်းတွေကိုဆက်လက်တင်ပြပေးပါမယ်။မင်္ဂလာပါရှင်2025ခုနှစ်ဖေဖော်ဝါရီလ28ရက်နေ့မနက်ခင်းပြည်တွင်းသတင်းတွေကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်မကတော့အေရီပါရှင်ပထမဆုံးအနေနဲ့ချင်းပြည်ကောင်စီနဲ့ဂျာကာလာချင်းအမျိုးသားအတိုင်းပင်ခံကောင်စီတို့ပူးပေါင်းပြီးချင်းအမျိုးသားကောင်စီဖွဲ့စည်းဖို့သဘောတူညီလိုက်တဲ့သတင်းကိုတင်ပြပေးပါမယ်ချင်းပြည်ချင်းလန်းကောင်စီနဲ့ဂျာကာလာချင်းအမျိုးသားအတိုင်းပင်ခံကောင်စီ ICNCC အနေနဲ့ချင်းပြည်အတွင်းမှာရှိတဲ့ချင်းပြည်သူတွေအတွက်ကောင်စီနှစ်ရက်ရှိနေခြင်းကိုမဖြစ်သင့်ကြောင်းနှစ်ဖက်လက်ခံယုံကြည်ကြသည်နှင့်အညီကောင်စီတတိယအဖြစ်ပေါင်းစည်းရန်သဘောတူညီခဲ့ကြပြီးအဆိုပါကောင်စီရဲ့အမည်ကိုချင်းအမျိုးသားကောင်စီဟုခေါ်တွေ့ရန်သဘောတူညီကြကြောင်းဖေဖော်ဝါရီလ26ရက်နေ့မှာသတင်းထုတ်ပြန်ပါတယ်ချင်းအမျိုးသားကောင်စီအမြန်ဆုံးပေါ်ပေါက်လာနိုင်ရေးအတွက်ချင်းအမျိုးသားဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းရေးဆွဲရေးအဖွဲ့ကိုဖွဲ့စည်းဖို့လည်းသဘောတူညီခဲ့ကြတယ်လို့ဖော်ပြထားပါတယ်တို့ဖြစ်ပါ၍ချင်းလူမျိုးများစီးလုံးညီညွတ်ရေးအတွက်အထက်ပါသဘောတူညီချက်များအပေါ်ချင်းပြည်သူများအားလုံးဝမ်းမြောက်စွာကြိုးဆိုကြပါရန်အသိပေးနှိုးဆော်ထားပါတယ်။ယခုလိုချင်းလန်းကောင်ဆယ် CC နဲ့ Interim Chim National Consultative Council ICNCC တို့သဘောတူပူးပေါင်းကချင်း National Council ဖွဲ့စည်းပြီးချင်းအမျိုးသားဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းရေးဆွဲရန်သဘောတူညီမှုရအောင်အားထုတ်ကြိုးပမ်းခဲ့ကြတဲ့ချင်းကောင်ဆောင်တွေရဲ့အောင်မြင်မှုအတွက်ဝမ်းသာဂုဏ်ယူမိပါတယ်လို့ NUG ပြည်ထောင်စုနဲ့လူဝတ်မှုကြီးကြပ်ရေးဝန်ကြီးဦးလွင်ကိုလက်ကလူမှုကွန်ရက်မှာရေးသားထုတ်ပြန်ထားပါတယ်ရှင်။ဆလဘီတာမတ်ကြီးဦးကျော်မိုးထွန်းပြည်သူနဲ့အတူရပ်တည်ပြီး Civil Disobedient Movement ပြုလုပ်မှု၄နှစ်ပြည့်မြောက်တဲ့တဲ့တင်ကိုတင်ပြပေးပါမယ်။တမကြီးဦးကျော်မိုးထွန်းဟာပြည်သူ့နဲ့အတူရပ်တည်ပြီး Civil Disobedient Movement ပြုလုပ်မှု၄နှစ်ပြည့်ခဲ့ပြီဖြစ်တဲ့အတွက်ဂုဏ်ယူတယ်လို့ဖေဖော်ဝါရီလ26ရက်မှာ NUG Australia နိုင်ငံဆိုင်ရာကိုယ်စားလှယ်ဒေါက်တာထွန်းအောင်ရွှေကဆိုထားပါတယ်။ ဒီနေ့ဟာတမန်ကြီးဒီပြည်သူနဲ့အတူတော်လှန်ရေးတွေကိုခြေစုံပြစ်ဝင်ခဲ့တဲ့နေ့ဖြစ်ပါတယ် Civil Disobedient Movement ကို UN အထိတည်ယူသွားနိုင်ခဲ့တာကတော့အသိအမွေဆုံးနဲ့အပြင်းထန်ဆုံးသောတော်လှန်အခမ်းအနုဖြစ်စေခဲ့ပါတယ်ဒီလိုဆုံးဖြတ်ချက်ကိုရရင်စွာချပေးခဲ့တဲ့အတွက်လေးနှစ်ပြည့်နှစ်ပတ်လည်နေ့မှာတမ်မတ်ကြီးအားအထူးလေးစားဂုဏ်ယူကြောင်းပြောကြင်ပါရယ်ဗျာလို့ဆိုထားပါတယ်။ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တမ်မတ်ကြီးဦးကျော်မိုးထွန်းဟာလက်ရှိစစ်ကောင်စီရဲ့ကျန်းမာရေးဆက်ကျူးလွန်မှုတွေကိုအရေးယူဖို့ကုလသမဂ္ဂနဲ့နိုင်ငံတကာအစိုးရတွေထံတင်ပြပြောဆိုနေသူလည်းဖြစ်ပါရယ်ရှင်။ဆလဘီပကြီးစရာစောကနေဒီရေးဆွဲထားတဲ့အဖူးပုံမြပုံလူပကြီးနဲ့ပရိုမန်ရှာလဖန်ရဲ့ပုံလူပကြီးကားတွေပါဝင်တဲ့စစ်တောင်းကမ်ပိန်ကန်ဆက်မဲ့အစီအစဉ်ဒီမှာပူးပေါင်းပါဝင်ကြဖို့ဖိတ်ခေါ်တဲ့သတင်းကိုတင်ပြပေးပါမယ်။နေပြည်တော်နဲ့အနီးဆုံးစစ်တောင်းမြဝန်းကပြည်သူတွေမကောင်းဆိုးဝါးစစ်မိတ်စာတွေရဲ့ဘေးရန်ကလွတ်မြောက်ဖို့စစ်တောင်းကမ်ပိန်ကိုပြုလုပ်လျက်ရှိပါတယ်။ဂျပန်နိုင်ငံတည်တဲ့အနေနဲ့ကရင်လူမျိုးတွေသာမကတိုင်းရင်းသားတွေအားလုံးကပါလေးစားချစ်ခင်ရတဲ့ကရင်တော်လှန်ရေးခေါင်းဆောင် KNU ဥက္ကဋ္ဌဟောင်းဗိုလ်ချုပ်ကြီးအဖူးပုံမြကိုဂုဏ်ပြုတဲ့အနေနဲ့ပကြီးဆရာစောကနေဒီရေးဆွဲထားတဲ့ပုံလူပကြီးကားကိုပါဝင်ကန်ဆန်းလို့ရမယ်စစ်တောင်းကမ်ပိန်ကန်ဆန်းမဲ့အစီအစဉ်မှာပူးပေါင်းပါဝင်ကူညီကြဖို့ဖိတ်ခေါ်လိုက်ပါတယ်လို့ Overseas Current Organization Japan OKOG ကဖော်ပြထားပါတယ်ကမ်ပိန်နောက်ဆုံးပိတ်ရက်ကမတ်လ30ရက်နေ့ဖြစ်ပြီးကန်ဆန်းမဲ့လက်မှတ်တစ်စောင်ကိုရန်9000နဲ့ကူညီအားဖြည့်ပါဝင်ဖို့ OKOG Page Messenger ကိုဆက်သွယ်ပေးကြဖို့လည်းတိုက်တွန်းနှိုးဆော်ထားပါတယ်အလားတူစစ်တောင်းကမ်ပိန်းရဲ့အစီအစဉ်တစ်ခုဖြစ်တဲ့ပကြီးဆရာစောကနေဒီရေးဆွဲထားတဲ့ကရင်တော်လှန်ရေးခေါင်းဆောင်ပရိုမန်ရှာလဖန်ရဲ့ပုံတူပကြီးကားကိုကန်ဆက်မဲ့အဆောင်ရည်3000ရောင်းချပြီးကန်ဆက်မဲ့ဖောက်ပေးမှလည်းဖြစ်တယ်လို့လက်မှတ်တစ်စောင်ကိုအမေရိကန်ဒေါ်လာ20နဲ့ဖေဖော်ဝါရီလ28ရက်နေ့ကနေမတ်လ21ရက်နေ့အထိရောင်းချပေးသွားမယ်လို့စစ်တောင်းကမ်ပိန်းထံကနေသိရပါတယ်ရှင်အခုတခါမြန်မာနိုင်ငံဟာကမ္ဘာပေါ်မှာမြေမြုံမိုင်းနဲ့ပောက်ကွဲစီတက်တဲ့စစ်လက်နက်တွေကြောင့်ထိခိုက်ဒေဆုံးမှုအများဆုံးနိုင်ငံဖြစ်မှတ်တမ်းဝင်ခဲ့တဲ့အကြောင်းအရာကိုတင်ပြပေးပါမယ်မြန်မာနိုင်ငံဟာ2023ခုနှစ်အတွင်းကမ္ဘာပေါ်မှာမြေမြုံမိုင်းနဲ့ပောက်ကွဲစီတက်တဲ့ဆက်လက်နှစ်တွေကြောင့်ထိခိုက်ဒေဆုံးမှုအများဆုံးနိုင်ငံဖြစ်မှတ်တမ်းဝင်ခဲ့ပြီးအရက်သားကာကွယ်စောင့်ရှောက်ပေးရေးအတွက်အရေးကြီးဆုံးအချိန်ဖြစ်တယ်လို့ Landmine Monitor ကိုကိုးကားပြီး UNOCHR မြန်မာကဆိုထားပါတယ်မိုင်းအန္တရာယ်ကင်းရှင်းရေးလှုပ်ရှားမှုဟာမိုင်းအန္တရာယ်အသိပညာပေးခြင်းနဲ့မြေမြုံမိုင်းတံခန့်ရသူတွေကိုအကူအညီပေးရမှာအရေးပါတဲ့ကဏ္ဍတစ်ခုဖြစ်ပြီးဒီအတွက်ရမုံငွေနဲ့အရေးတကြီးလိုအပ်လျက်ရှိတယ်လို့ဆိုပါတယ်2023ခုနှစ်မှာတည်ဆုံးသူနဲ့ဒဏ်ရာရသူပေါင်း1003ဦးရှိခဲ့ပြီး UNICEF ရဲ့နောက်ဆုံးထုတ်အစီရင်ခံစာအရလည်း2022ခုနှစ်ဇန်နဝါရီလကနေမေလကုန်အထိမြေမြုံမိုင်းဓမ္မမဟုတ်ဆက်လက်နဲ့အကျဉ်းချံပောက်ကွဲမှုကြောင့်တနိုင်ငံလုံးအတိုင်းအတာအရအရက်သားတည်ဆုံးမှုစုစုပေါင်း126ဦးအထိရှိကြောင်းသိရပါတယ်ရှင်အခုနောက်ဆုံးအနေနဲ့ဖေခုံမြို့နယ်အတွင်းပြည်သူတွေပြုလုပ်တည်ဆောက်ထားတဲ့ကရုတ်ချင်းဖန်ကားတွေကိုပြည်သူလုံခြုံရေးတပ်ဖွဲ့ကစစ်ဆေးအကြံပေးခဲ့တဲ့တဲ့တင်ကိုတင်ပြပေးပါမယ်ဖေကုံမြို့နယ်ပြည်သူ့လုံခြုံရေးတပ်ဖွဲ့ဟာဖေကုံမြို့နယ်အတွင်းလူထုတောင်းဆိုမှုရှိတဲ့ကျေးရွာတွေကိုကွင်းဆင်းလျက်ပြည်သူတွေပြုလုပ်တည်ဆောက်ထားတဲ့ကရုတ်ချင်းဖန်ကားတွေကိုစစ်ဆေးအကြံပေးလျက်ရှိပြီးတော့လိုအပ်ချက်တွေကိုပြင်ဆင်ပြုလုပ်ဖို့တိုက်တွန်းပြောကြားခဲ့တယ်လို့သတင်းထုတ်ပြန်ထားပါတယ်။စစ်ဆေးမှုတွေအတွင်းကရုတ်ချင်းဘုံခုချင်းနဲ့ဖန်ကားတွေကိုခိုင်ခံ့စွာပြုလုပ်ထားတာတွေရှိသလိုတချို့နေရာတွေမှာအဆင်မပြေမှုတွေလည်းလေ့လာတွေ့ရှိရတဲ့အတွက်ဝေယံပြေးအကြံဖတ်စစ်ရှုံးကောင်စီဟာလက်နက်ကြီးလေးရင်တွေနဲ့အစင်မြဲနှောက်ယှက်အနေရပေးလျက်ရှိနေတာကြောင့်ပြည်သူတွေမပေါ်ဆကြဖို့ကရုတ်ချင်းဘုံခုချင်းနဲ့ဘန်ကားတွေကိုစနစ်တကျတည်ဆောက်ကြဖို့လိုအပ်တယ်လို့ဆိုထားပါတယ်။ပြည်သူတွေအနေနဲ့ဆောက်လုပ်နေမှုကိုခိုင်ခံ့မှုတော်လည်းကောင်း၊ယုံကြည်စိတ်ချမှုပိုင်းတော်လည်းကောင်းစစ်ဆေးပေးဖို့လိုအပ်တယ်ဆိုရင်တော့နှိစက်ရတိတက်ကျွမ်းကျင်သူတွေအပြင်ဖေကုံမြို့နယ်ပါလာဖထံမှာလာရောက်အကြံဉာဏ်တောင်းဆိုနိုင်တယ်လို့ဖော်ပြထားပါတယ်ရှင်။အခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောင်မင်းတီဟန်နဲ့ Carshell တို့ကပေးပို့ထားတာဖြစ်ပါတယ်ရှင်။တော်ရရှင်များရှင်အခုဆက်လက်ပြီးတော်လည်ကြီးကဗျာကဏ္ဍကိုဆက်ချင်ပါတယ်မအာနာရေးဖွဲထားပြီးရန်နိုင်ခန်းစားရွတ်ဖတ်ထားတဲ့ငွေငွေလေးမြလွှမ်း၍မရတော့လို့အမိရတဲ့ကဗျာကိုနားဆင်ကြည့်ကြပါအောင်ရှင
်ငွေငွေလေးမြလွှမ်း၍မရတော့ဒုတိယလပထမရက်မနက်တယ်လီဖုန်းကဧရိယာပြင်ပဆက်မရအင်တာနက်ပြတ်တော့တော့ခောက်တယ်မင်းမချောက်သေးတဲ့လက်သန်းကိုပြန်ကြည့်မိပါပထမရက်အမျက်ထစိတ်နောက်တောက်ခောက်တန်းအဲ့ဒီနောက်ပေါက်ပေါက်ဖောက်ဝေးပန်းတန်းအဲ့ဒီနောက်သူတယောက်ကိုတယောက်ညာတန်းအဲ့ဒီနောက်သူစုကိုစုကြွေးကြော်တန်းအဲ့ဒီနောက်ညညတန်ပုံထထတီးကြတဲ့အတန်းနောက်တော့အဲ့ဒီအတန်းတွေကြားပြစ်ခွက်လိုက်တဲ့မိုက်ကန်းတန်အဲ့ဒီနောက်လူသေးပနယောက်လူအပ်ပါတလဲလို့ကဘာကြီးကိုတိုင်တယ်တန်အဲ့ဒီနောက်မုံကြောက်ယွန်းရှာဟန်နဲ့လေးပြံမလာနဲ့မလာနဲ့ဆိုတဲ့မောင်းထုတ်တန်နောက်တော့အဲ့ဒီအတန်တွေကိုအတ္တမနင်းလိုက်တဲ့ဇရိုက်ကျန်းအတန်ဒီလိုနဲ့လက်တန်းကိုပြန်ငေးကြည့်တော့သွေးတွေကရေကနေ ဘယ်မေ့မှာလဲငွေငွေလေးမျှလွမ်းရည်မရပထမရက်စရုတ်ထာနှစ်ညသကောင်းအမှောင်မပြိုလဲခဲ့တဲ့တက်ကြက်တွေမနာအာ
ရေဒီယိုအန်ယူဂျီမှဆက်လက်တင်ပြနေပါရရှင်ဒီနေ့မနက်ခင်းရဲ့နောက်ဆုံးအစီအစဉ်ဖြစ်တဲ့တော်လိုင်းတီဂီတာအစီအစဉ်ကိုတင်ဆက်ပေးခြင်းပါတယ် Rayphonics ရဲ့ငါးလိပ်ပြာလုံနေလို့အမည်ရတဲ့ဒီသချင်းကိုနားဆင်ရင်းနဲ့ဒီနေ့မနက်ခင်းကနေနှုတ်ဆက်လိုက်ပါတယ်သောတာရှင်ပေါင်းတာယာပျော်ရွှင်ချမ်းမြေ့တဲ့တနေ့တာကိုရရှိပိုင်ဆိုင်နိုင်ကြပါစေရှင
် Among to rega do manap pyamya Gong jong ya na le ma ai san nai ba Jano du go ma ne sa pu ba Go ta nai ne wa le ga na Ma mai so nya ma le na le de pya Change my loser good that gonna worry pan team and devil lane up to the mind down in where the let them come in the door and then that I do the same generator and aim them yell loud me la ma let be it oh yeah 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 Say my loser good that gonna war pan team and devil lane up to the mind down lane where the let them come in the door and then that I do the same generator and aim them yell loud me la ma let it oh yeah 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 got it down Change my loser good that gonna boy fan team and devil lane up to the mind down again whoever let them come in don't let them down to the same generation die in the young now man let me let be that oh yeah 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 got in piano
ဒီနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစီအစဉ်တွေကိုခေတ္တရန်နာလိုက်ပါမယ်ရှင်မြန်မာစံတော်ချိန်မနေ့၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆိုပြထားပါလို့ရှင် Radio NUG ကိုမနေ့ပိုင်း၈နာရီခွဲမှာလိုင်းတူ60မီတာ19.7 MHz နဲ့ညပိုင်း၈နာရီခွဲမှာလိုင်းတူ95မီတာ 17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင် မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG ရဲ့ဖွင့်သူဖွေသားများကဆုတောင်းလိုက်ရပါတယ် San Francisco Bay Area အခြေဆိုင်မြန်မာမိသားစုများနိုင်ငံတကာကစေတနာရှင်များလို့အားပေးကြရဲ့ Radio NUG ဖြစ်ပါတယ်ရှင်အရေးတော်ပုံအောင်ရပါ